အိန္ဒိယအရှေ့မြောက်ပိုင်းအာတန်တီနယ်တွင်တရားမဝင်ဝင်ရောက်နေထိုင်သူတိုက်ချက်ရေးစီမံကိန်းအရအိန္ဒိယအစိုးရကမှတ်ပုံတင်ထားတဲ့နိုင်ငံသားစီရင်ကိုစနေနေ့မှထုတ်ပြန်မှာပါ။အာတန်တီနယ်တွင်နေထိုင်သူ၄သန်းလောက်ဟာနိုင်ငံမဲ့ဘဝတွေကိုရောက်ရမယ်အန်ဒီရဲ့ကန့်ကမာကိုရင်ဆိုင်နေရတာဖြစ်ပါတယ်။ VOA သတင်းတောက်အင်ဂျင်နာပက်ထရီရှာသတင်းပေးပို့ထားတာကိုကိုရဲမင်းထွန်းပြောပြမှာပါရှင်။
အိန္ဒိယပြည်နယ်အရှေ့မြောက်ပိုင်းအာတပီနယ်အတွင်းစစ်စုနှစ်နှစ်ချီနေထိုင်ခဲ့သူလူပေါင်း၄သန်းကျော်ဟာအိန္ဒိယအစိုးရကစနေနေ့မှထုတ်ပြန်တဲ့နိုင်ငံသားစီရင်ရေးမပါဝင်ပဲခြံထားခံရမယ့်အရေးကိုဆိုရည်နေကြရပါတယ်။ပြီးခဲ့တဲ့ဇူလိုင်လကထုတ်ပြန်ခဲ့တဲ့တင်ကြိုစီရင်နဲ့မပါဝင်တဲ့တိမ့်ချီတဲ့လူတွေအဖို့တော့ထိန်းသိမ်းရေးစခန်းတွေမှာစုပြုံနေကြရမလား။နိုင်ငံမဲ့ဘဝကိုရောက်သွားတော့မလား။သူတို့ရဲ့နေထိုင်ခွင့်အခွင့်အရေးတွေရုပ်သိမ်းခံရမလားဆိုပြီးဆိုရင်ပူပန်နေကြရပါတယ်။သူတို့ရဲ့စိတ်တွေကနာပင်ဖြစ်နေရတာနဲ့ပတ်သက်လို့အိန္ဒိယလူခွေရဲ့အဖွဲ့တစ်ခုကအာတန်လူမျိုးသူတေတီစန်ဂျွိုင်းဟာဇာရီကာကအခုလိုပြောပါတယ်
။ People are going wrong with the shelter the bundle of hope wrapped in plastic.
ညလုံးကြေးတွေတင်းတင်းတဘူတေဘူးလို့နိုင်ငံသားဖြစ်ရေးကြားနာချက်တွေကိုနားထောင်ရင်မပုံတင်စင်ရင်လည်းပါနိုင်ဖို့လူတွေတန်းစီစောင့်နေကြတယ်လေ
။နိုင်ငံသားစစ်စီရေးလုပ်ငန်းစဉ်ဟာဝန်ကြီးချုပ်နာရင်ဒရာမိုဒီအစိုးရအာဏာမရခင်ကတည်းကဘ ਹੁ တရားရုံးချုပ်ကဆုံးဖြတ်ထားကြတာပါ။လက်ရှိဝန်ကြီးချုပ်မိုဒီရဲ့ Hindu အမျိုးသားရေးအစိုးရကလည်းဒီလုပ်ငန်းစဉ်ကိုဆက်လက်အားပေးထောက်ခံနေပါတယ်။တကယ်တော့အာတန်ပြည်နယ်ဟာမွတ်စလင်အများစုဖြစ်တဲ့အင်ဒီဂျင်းဘင်္ဂလားဒေ့ရှ်နိုင်ငံကပြောင်းရွှေ့ဝင်ရောက်လာသူတွေကိုစန့်ကျင်ကန့်ကွက်တဲ့နိုင်ငံသားစန့်ကျင်ရေးလှုပ်ရှားမှုတွေနဲ့အကြမ်းတဲတွေ့နေတဲ့ပြည်နယ်ဖြစ်ပါတယ်။စီရီတီပညာမဲ့ကြသူတွေအများစုနေထိုင်တဲ့လူရေ33တန်းရှိတဲ့အာတန်ပြည်နယ်သားတွေအနေနဲ့1992ခုနှစ်မှလဘင်္ဂလားဒေ့ရှ်နိုင်ငံလွတ်လပ်ရေးမရခင်ကတည်းကသူတို့ရဲ့မိဘဘိုးဘွားတွေအာတန်ပြည်နယ်ထဲနေထိုင်ခဲ့ဖို့ရဲ့ဆိုတဲ့တသက်တရာထောက်ထားဆောင်ရွက်စာတမ်းတွေကတပ်ဖို့တောင်းဆိုတာခံရရပါတယ်။ထောက်ထားဆောင်ရွက်စာတမ်းပြသဖို့ခက်ခဲတဲ့အကြောင်းကိုအကြီးတန်းရှိတွေလည်းဖြစ်လူ့ခွင့်ရေးဥပဒေကိုရအဖွဲ့ကိုတည်ထောင်သူလည်းဖြစ်တဲ့ Colin Gonsalves ကအခုလိုပြောပါတယ
်။ Can you imagine working class people like Richard Pulis keeping with them?
ကျန်ချဆိုးတဲ့လူတွေလူစိုက်ကားသမားတွေလူအခြေခံလူတန်းစားတွေကလွန်ခဲ့တဲ့90လောက်ကတတိကံထောက်တာဆော်ဆရာတွေကြားနိုင်မကြားနိုင်ကျွန်တော်စဉ်းစားကြည့်စမ်းပါဒါဆင်းရဲတဲ့သူတွေပေါ်မယုံကြည်နိုင်တော့မတရားလို့ဟာကြားတဲ့ဖြစ်စဉ်ကြီးတစ်ခုပါပဲအခုခင်ဗျားအနှစ်90လောက်ဒီမှာနေပြီးဒီလိုမေးခွန်းတွေမေးခံရလိမ့်မယ်လို့ဘယ်လိုတွေးမှာလဲကလေးတွေတချို့ကမီးတွေထိတော့မရနိုင်ကြပြီးတော့မှရုပ်ရည်ကြီးခင်ဗျားအိန္ဒိယလူမျိုးဆိုတာတတိပြောက်အမေးခံရတော့တာပဲ
အိန္ဒိယကဆင်းရဲတဲ့လေစားကြာပန်းအလုပ်သမားတွေဟာပုံမှန်ဗန်းအကောင့်စီးရင်မရှိသလိုအင်ကျန်ပြေပိုင်ဆိုင်မှုလည်းမရှိကြပါဘူး။စင်ရသားတော်တော်များများကတော့ခြံတွေပေါင်းတွိတ်ဆံတွေကိုရောင်းပြီးဝေပေါ်အောင်လုပ်လို့သူတို့အိန္ဒိယနယ်ဘွားဖြစ်ပါတယ်ဆိုတာတတိပြဖို့ကြိုးစားနေကြတယ်လို့လည်းဆိုပါတယ်။တောင်းချီတဲ့လူတွေရဲ့ကံကြမ္မာမရေရာတာနဲ့အမျှဒီဘက်ပုံတွေစီးရင်လည်းမပါဝင်သူတွေရဲ့အနာဂတ်အရေးဘယ်လိုရှိမလဲဆိုတာကိုလည်းSan Juan Hazarika ga thauk ja
ga the question remains what happened afterwards what happened afterwards I don't think governments have addressed that issue
ဆာဆိုဒါပြီးပါဆက်ဖြစ်မလဲအစိုးရအနေနဲ့သကလုံးလှလှပပတွေတုံးနေတာကလွဲလို့အဲ့ဒီစီရင်တွေကနေကြံရိတ်ခဲ့မဲ့လူတွေကိစ္စကိုရှင်းရှင်းလင်းလင်းဖြေရှင်းပေးနိုင်လိမ့်မယ်လို့ကျွန်တော်မထင်ပါဘူ
းနိုင်ငံတွင်းကနေနှိမ့်ထုတ်ရေးကြတော့ရွေးကြရလမ်းတစ်ခုမဟုတ်ပါဘူးဘင်္ဂလားဒေ့ရှ်နိုင်ငံကနိုင်ငံသားစစ်စီရေးကိစ္စဟာအိန္ဒိယပြည်တွင်းရေးကိစ္စဖြစ်တယ်လို့ပြောပါတယ်အခုချိန်မှာတော့အားလုံးကစနေနေ့မှာထုတ်ပြန်မဲ့အာတန်ပြည်နယ်ရဲ့နိုင်ငံသားစပုံတင်စီရဲမှာမပါဘဲကြံရင်ထက်တဲ့လူတွေရဲ့အကြံအမအပေါ်အာရုံစိုက်နေကြပါတယ်လူခွင့်ရေးလှုပ်ရှားသူတွေကတော့နိုင်ငံမဲ့အရေးအတွက်အများအပြားတိုးလာပွဲရှိတယ်လို့သတ်ဆထားကြကြောင်းပါခင်ဗျာ